မြန်မာနိုင်ငံရဲ့ COVID-19 ကပ်ရောဂါတုံ့ပြန်တိုက်ဖျက်ရေးလုပ်ငန်းတွေမှာအသုံးပြုနိုင်မှုအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR က COVID-19 စံသက်ကိရိယာ PCR 5000ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကလှူဒါန်းပါတယ်။မြန်မာပြည်သူတပေါင်းများစွာရဲ့ဘဝတွေအပေါ် COVID-19 ကပ်ရောဂါရဲ့သက်ရောက်မှုတွေဆက်လက်ရှိနေတာကြောင့်အခုလိုလှူဒါန်းရတာဖြစ်ကြောင်းနဲ့ဇူလိုင်လအတွင်းကလည်း UNHCR အနေနဲ့ကမ္ဘာစံတရိတ်ခါအစီအစဉ် WFP နဲ့ပူးပေါင်းပြီးစံတကရိယာ2000ပြည့်ခဲ့ကြောင်း UNHCR ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။ကုလသမဂ္ဂအဖွဲ့အစည်းတရားလုံးအနေနဲ့ဆိုရင်တော့မြန်မာနိုင်ငံကိုအခုအချိန်ထိစံတကရိယာပေါင်း3400ကျော်လှူဒါန်းပြည့်ခဲ့ပြီဖြစ်တယ်လို့လည်းဆိုပါတယ်။ဒါပြင် UNHCR အနေနဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးမြန်မာနိုင်ငံရဲ့အာထုတ်ကြိုးပမ်းမှုတွေကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့ဒီအာထုတ်မှုတွေအခအကွက်မဲ့အားနေတဲ့လူမှုအတိုင်းအဝိုင်းတွေခြံရထားမခံရစေရတဲ့အတွက်ကြိုးပမ်းနေတယ်လို့လည်းပြောပါရယ်။မနေ့တုန်းကလည်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူ1182ယောက်ထပ်တိုးတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်မှာဖော်ပြထားတာပါ။သေဆုံးသူကလည်း32ယောက်ထပ်တိုးခဲ့ပါရယ်။မနေ့ကထီ COVID-19 ကြောင့်သေဆုံးသူစုစုပေါင်း1389ဦးရှိပြီဖြစ်ပြီးယောဂကူးစက်သူပေါင်းက13382ဦးရှိပြီဖြစ်ပါတယ်။